မင်္ဂလာပါရှင်အခုပတ်မှာစံချိန်မမီဓာတ်မြေဩဇာတွေတုံးဆွဲနေတာနဲ့ပတ်သက်ပြီးတောင်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆွေးနွေးသွားပါမယ်မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုမှီခိုအားထားနေရတဲ့နိုင်ငံဖြစ်တာကြောင့်စိုက်ပျိုးထုတ်လုပ်ပြီးထွက်ရှိလာတဲ့သီးနှံတွေဟာဈေးကွက်ဝင်ရေသွေးမှီဖို့စားသုံးသူတွေဘေးရန်ရဲ့ကင်းကင်းစိတ်ချလက်ချစားသုံးနိုင်ဖို့အတွက်ရေသွေးမှီဓာတ်မြေဩဇာတွေကိုတုံးဆွဲဖို့လိုအပ်လာပါတယ်စိုက်ပျိုးရေးလောက်ကိုင်းနေတဲ့တောင်သူတွေဟာစိုက်ပျိုးထုတ်လုပ်တဲ့သီးနှံပေါ်ချိန်မှာထုတ်လုပ်စရိတ်နှုတ်ပြီးပြန်ရရှိမဲ့ဝင်ငွေမှာမျက်စွန်းဖို့လေလိုအပ်တာကြောင့်သီးနှံအထွက်တိုးလိုကြပါတယ်။အရင်ကသီးနှံအထွက်တိုးဖို့ဆောင်ရွက်ကြရမှာနွားချေကြက်ချီသရွက်တွေကိုဆွေးမြေ့သွားအောင်တဘာဝမြေဩဇာအဖြစ်လက်နဲ့ချီဆောင်ရွက်ကြတာပါ။စိုက်ပျိုးမဲ့မြေအကျေစိုက်မဲ့သီးနှံတွေပေါ်မူတည်ပြီးမြေအားကိုအချိန်ပေးပြီးပြုပြင်ကြရပါတယ်အခုလိုအချိန်ပေးပြုပြင်ဖို့လေယာလုတ်သားရှားပါတာလုတ်အားကကြီးမြင့်တာစတာတွေကတောင်သူတွေအတွက်တဘာဝမြေဩဇာကိုမတုံးဆွဲနိုင်တော့တဲ့အခြေအနေကိုဆက်ရောက်စေပြီးဓာတ်မြေဩဇာတုံးဆွဲဖို့တွန်းအားပေးခဲ့သလိုဖြစ်ခဲ့ရပါတယ်တောင်သူတွေဟာစိုက်ပျိုးရေးလုပ်ငန်းမှာဓာတ်မြေဩဇာတုံးတဲ့အတွက်သီးနှံအထွက်နှုန်းထက်ဝက်နီးပါးလောက်ပိုရစေတာကြောင့်ဓာတ်မြေဩဇာကိုအသုံးပြုလာတာတွေ့ရပါတယ်အခုအခါမှာသီးနှံအထွက်တိုးဖို့အတွက်အထွက်နှုန်းကောင်းတဲ့ဆိုတော့ဓာတ်မြေဩဇာတွေကိုနားဆွင့်နေတတ်ကြပါတယ်ဘေးဓာတ်မြေဩဇာကိုသုံးလို့ဘေးတောင်သူရဲ့သီးနှံအထွက်တွေတိုးတယ်ဆိုတဲ့သတင်းကိုကြားလိုက်တာနဲ့အထွက်တိုးကျင်တဲ့တောင်သူတွေဟာအကြားသတင်းနဲ့ပဲအဲ့ဒီဓာတ်မြေဩဇာကိုရအောင်စုံစမ်းပြီးဈေးကွက်ထဲကဝယ်ယူအသုံးပြုကြတာပါတောင်သူတွေအနေနဲ့ကောင်းကျိုးဆိုးကျိုးကိုသိချာမသိပဲအထွက်တိုးအောင်အသုံးပြုတာတွေဟာစားသုံးသူရောသုံးဆွဲသူပါရင်လေးဖွယ်ဖြစ်နေရပါတယ်ဒီနေရာမှာပြောเสียရှိတာကအရေးသွေးမမီဓာတ်မြေဩဇာတွေအကြောင်းပါတောင်သူတွေကလည်းစိုက်ပျိုးရေးသွင်းအားစုဈေးကွက်မှာရောင်းချနေတာတွေကိုအလွယ်ဝယ်သုံးကြတာပါတိုက်အိတ်သုံးရမယ့်နေရာမှာနှဲ့အိတ်သုံးလာရတဲ့အတွက်ငွေပိုကုန်လာတာတွေကိုပါကြုံလာရပါတယ်ဒါကြောင့်ဓာတ်မြေဩဇာဝယ်ယူတဲ့အခါအကြမ်းကြီးသတိပြုရမှာတွင်လည်းပတ်သက်ပြီးအပြည်ပြည်ဆိုင်ရာစံသဘာသူတေသနာဌာနမှအတိုင်ပင်ခံလုပ်ခဲ့သူဒေါက်တာမျိုးအောင်ကျော်ကအခုလိုပြောပါတယ်
။ကျန်းမာရေးအဖြစ်တော့ကျွန်တော်တို့ဒီဩဇာဥပဒေမှာလည်းပြဌာန်းထားတာပေါ့တော့တောင်သူတွေအနေနဲ့အကြမ်းကြီးတည်တင်းပြီးကြိုက်တာကတော့လက်ရှိကျွန်တော်တို့ဒီဩဇာတွေကတရားဝင်မှတ်ပုံတင်ထားပြီးဆိုလို့ရှိရင်သူရဲ့တရားဝင်မှတ်ပုံတင်တာပါမယ်။နောက်ပြီးတော့ဒီဩဇာရဲ့အိမ်မှာမြမသာအနေနဲ့အခြားပါတာသူ့ပေါ့တော့အင်္ဂလိပ်ပါတာနဲ့မြမသာအဲ့လိုတွဲရမယ်။မြမသာမြန်မာပြည်ကြတာပေါ်ပြထားတာပါမျိုးစားသူကမှပါဝင်တဲ့အချိုးရရပဲလို့အဲ့မှာဟိုရန်ကုန်တော့ပြလာနောက်ပြီးတော့ကျွန်တော်အမဲလို့တတိပါရဆိုလို့ရှိရင်လည်းအမဲလို့တက်ပေါ်တော့အဲ့ဒါလေးပြေးပြေးချာချာပါဖို့လိုတယ်နောက်တစ်ခုကပါလဲဆိုတော့အလေးတင်ရလဲကျွန်တော်တို့အဲ့မှာပေါ်ပြထားတဲ့အလေးတင်ကဥပမာ50ကီလိုဂရမ်ဒီရောလာရ50ကီလိုဂရမ်ဆိုပြီးတော့လုံးလေးရှိတယ်အဲ့ဒီတခါလေးကတချို့ကြတော့50မပါဘဲနဲ့သူတို့ mention လုပ်ကြတော့ပေါ်တော့ပေါ်ပြတာလည်း40ကီလိုဂရမ်ပေါ့နော်ဒါပေမဲ့ဘလို့များများတော့တောင်သူတွေကဒါတော့တိတ်ဆိုတာပဲစားတယ်ဟိုတိတ်ကတော့40လဲကျင်ကျင်ငါးလည်းဖြစ်တယ်အဲ့ဒါကြတော့30ကီလိုဂရမ်ပေါ်သွားပြီဆိုများ ਈ ပေါ်သွားတယ်အဲ့ဒါမျိုးကြီးပေါ့နော်ဟိုဘယ်လိုကောင်းလဲဒီတော့ဆိုရင်ဒီရောသားကြီး50ကီလိုဂရမ်ဆိုတာတိတ်
ဒါအပြင်ဓာတ်မြေဩဇာထုတ်လုပ်တဲ့စက်ရုံတွေဟာစီမင်းစည်းကမ်းနဲ့အညီထုတ်လုပ်ဖို့ဓာတ်မြေဩဇာအယောနှောနဲ့အိတ်လဲထဲတာတွေဈေးကွက်ထဲကဓာတ်မြေဩဇာတွေဟာအညွှန်းမှဖော်ပြတဲ့အတိုင်းပါဝင်မှုရှိမရှိစတာတွေကိုဓာတ်ခွဲကမ်းလုပ်ငန်းစဉ်တွေနဲ့ထိမ့်သိမ့်တာတွေကိုတာဝန်ရှိသူတွေအနေနဲ့စောင့်ရွက်ရမှာဖြစ်ပါတယ်လက်ရှိအသုံးများနေတာကတော့စဘာသီးနှံအတွက်ယူရီးယားနဲ့ဒီစူပါကိုအသုံးများပြီးဟင်းသီးဟင်းရွက်တွေမှာတော့ကွန်ပေါင်းဓာတ်မြေဩဇာကိုအသုံးများကြပါတယ်။အခုဆိုရင်ပဲမြေဆူလာခန်းချောက်ကုန်းနာအထွက်နှုံးသီးသီးသာသာကျတာတွေကိုလက်တွေ့ခန်းစားနေရပေမဲ့ဓာတ်မြေဩဇာတွေကိုနှိမ့်ရှည်လာများတုံးဆွဲတဲ့ပြဿနာဆိုတာသတိပြုမိတဲ့တောင်သူတွေနည်းနေပါသေးတယ်။အရေးသွေးမမီတဲ့ဓာတ်မြေဩဇာတွေကိုအသုံးပြုမိတဲ့အတွက် ကျုံ့ဝမ်းမဲ့ပြဿနာတွေကိုစိုက်ပျိုးရေးပညာရှင်ဦးစိန်ဝင်းကအခုလိုပြောပါတယ
်ဒီသိမမီမှုဆိုတာကမန္တလေးတို့ရေ46ရာခိုင်နှုန်းပါတယ်လို့ပြောတာရအားဒီတဲ့ပါဖို့လူတွေဒီသိမမီနဲ့ဘာလို့တော့ပြူလဲဆိုရင်နံပါတ်1ကဒီနယ်ထွန်းလုံးကြီးညက်စီတယ်ဒါနံပါတ်1နံပါတ်2ကဒီနယ်ရဲ့အည်သွေးညက်ပြင်းစီတယ်အထွန်းလုံးလည်းညက်နေအည်သွေးလည်းညက်နေနံပါတ်3ကတော့ဒီလိုမျိုးအည်သွေးမမီလို့တွေ့တဲ့ဒီနေ့တော့ဒီနေ့နောက်ဆုံးကြတော့အတုံးကားနဲ့စီးနေနေရမျောတာတုံ့ပြန်မှုဟာတပြေးပြေးနဲ့ရိုရိုပြစ်စီလာတယ်။ဒီလိုမျိုးမီးရတာတုံ့ပြန်တယ်။နောက်တစ်ချက်ကတော့ဒီသိမမီအောင်တုံ့ပြန်အပြင်အထွန်းလုံးပေါ်မှာမှန်းစားလို့ခက်ခဲပြီးတော့ပို့ဆိုတာကဤသွေးရလည်းမမီဘူးပစ္စည်းရလည်းဝန်မှန်မှုဆိုရင်ပို့ဆိုတယ်ပို့ဆိုတာကပစ္စည်းမမှန်တာကွာယူရီးယားကိုစားရင်းနဲ့ရောပြီးတော့ထည့်ပြီးတော့ရောင်းတယ်ဆိုရင်အဲ့ဒါတတိပင်းနဲ့မြေမှာပြတ်သွားတယ်ဘာတိနဲ့မှစိုက်မရပဲဖြစ်တတ်တာမျိုးရှိတယ
်ဒါကြောင့်ဓာတ်မြောစာတွေအလွန်ကျွံသုံးဆွဲခဲ့တဲ့အကျိုးရက်လက်အနေနဲ့နှစ်တွေကြာလာတာနဲ့အမျှမြေဆီလာပျက်စီးတာတွေအဆက်တက်လွန်ခဲ့တဲ့ဆိုးကျိုးတွေကိုတောင်သူတွေရင်ဆိုင်ကြုံတွေ့လာရတာဟာမြမစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့အတွက်အန္တရာယ်ကြီးမားလာတာကြောင့်အစိုးရအနေနဲ့ကြက်ကြက်မမတ်ကင်တွယ်ဆောင်ရွက်သင့်ပါကြောင်းတိုက်တွန်းလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ